ဒဏ်ရာရထားသူတွေထဲကအမျိုးသားတဦးနဲ့ကလေးငယ်တဦးကတော့တီဘောစေယုံကိုပထမဆုံးရောက်လာပြီးအမျိုးသမီးနှစ်ဦးတည်းကတဦးကိုတော့မိုင်းကဲစေယုံကိုပို့ဆောင်ထားရကနေနေ့လယ်ပိုင်းမှာလာရှုစေယုံကိုပို့ဆောင်ပေးလိုက်တယ်လို့တီဘောမျိုးနယ်စီမချပရိဒအဖွဲ့ကကိုမျိုးက RFA ကိုပြောပါတယ်။နားလော်ရွာမှာအခုလ13ရက်နေ့ကလည်း SSPP နဲ့ RCSS တပ်တွေရဲ့တိုက်ပွဲကြောင့်ဒေသခံတွေဟာနားမခေါ်ရွာဘက်ကိုထွက်ပြေးတိမ်းရှောင်နေရကြောင်းဒေသခံတို့ကပြောပါတယ်။
ရွာထဲမှာနေတယ်နောက်ပြီးတော့ဟာတည်းရွာထဲကဝင်လာတော့ရွာထဲကလာပြစ်ခတ်တော့ဗျာတဲ့ကြပါခဏတော့ပါပဲငါးမိနစ်တော့ပါပဲမနေ့မနေ့အစောစဖြစ်တာ6နာမနေ့20ဗျာစဖြစ်တာညဒီနေ့မနေ့ဟုတ်ကဲ့ဗျာ
RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်းဦးကပြစ်ခတ်မှုဖြစ်ပွားခဲ့တာမှန်ကန်ကြောင်း RCSS ဘက်ကစတင်ပြစ်ခတ်တယ်ဆိုတာတော့မဟုတ်ကြောင်း RFA ကိုပြောပါတယ
်ပြစ်တယ်ဆိုတာတော့ဟုတ်တယ်ဒီကတော့မသိအောင်9နာရီခွဲလောက်မှဖြစ်တယ်9နာရီခွဲကျော်လောက်မှဖြစ်တယ်လို့ပြောတယ်မိနစ်20လောက်ကြာတယ်ရွာထဲမှာဖြစ်တယ်လို့ပြောတယ်ဟာတူအရပ်သားဒီထိတယ်ဆိုတာလည်းဟုတ်တယ်လို့ပြောတယ်ဗျအဲ့တော့ရင်ဆားဖြစ်တဲ့မဟုတ်ဖွဲ့မဟုတ်ဘူးကနော်ကျွန်တော်တို့ရှိတဲ့နေရာကိုသူတို့ကလာလာပြီးတော့ဝင်ပြစ်တာအဲ့လိုဖြစ်လို့ဖြစ်တယ
်ဒီလိုမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာဟာနယ်မြေပြဿနာကြောင့်လားလို့ RFA ကဗိုလ်မှူးကြီးဆိုင်းဦးကိုမေးမြန်းရမှာတော့ဖြစ်နိုင်ကြောင်းနဲ့တခါတရံမှာ SSPP တပ်ကလာရောက်ချောင်းချောင်းပြစ်ခတ်လေးရှိကြောင်းပြောပါတယ်ဒီမနက်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီး SSPP ဘက်ကိုဆက်သွယ်ဖို့ကြိုးစားရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ